ကရင်မြို့သားစီယွန် KNU ထိန်းချုပ်ရာကိုတိုင်းအရှိချမ်းညောင်လေးပင်ခရိုင်နယ်ကရွှေကျင်မြို့နယ်မုံမြို့တို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ drone တက်ခတ်မှုကြောင့်ကလေး3ဦးအပါဝင်ရက်သား6ဦးဒဏ်ရာရရှိတယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာလူရေတသိန်းကျော်ရေဘေးသင့်နေတာဖြစ်ပြီးဒေသခံတွေဆက်တော့ရေးသွာလာရေးခက်ခဲနေချိန်မှာလက်နက်ကြီးနဲ့ drone တွေနဲ့လာရောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာပဲခူးတိုင်းအရှိချမ်းညောင်လေးပင်ခရိုင်နယ်ကရွှေကျင်မြို့နယ်မုံမြို့နယ်တို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှု drone နဲ့တိုက်ခိုက်မှုတွေကြောင့်ကလေးသုံးဦးအပါအဝင်အရက်သား6ဦးဒဏ်ရာရတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့တာပါ။အဲ့ဒီဒေသမှာရေဘေးသင့်ပြည်သူ3000ကျော်ရှိပြီးရေဘေးကိုခန်းစားနေရချိန်မှာဒေသခံတွေဟာစစ်ဘေးကိုပါရင်ဆိုင်နေရတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
ကျွန်တော်29ရက်စတိပန်29ရက်နေ့ဒီမနက်ပိုင်းမှာဟောမရရွှေရှင်မြို့နယ်ကကျွန်တော်စလုတ်ကြီးခြေဆိုင်ကို9ခြေတန်တက်ရင်9ခုရှိတက်ရင်ကနေတော့လက်နက်ကြီးနဲ့တိထဲရတာကျွန်တော်စံပဲကြည့်ရတဲ့ကိုကြားရောက်ပောက်ွေးပြီးတော့အမျိုးသမီး2ဦးနဲ့အမျိုးသား2ဦးတန်ရတယ်။နောက်အော်တိုဘန်2ရက်နေ့မှာလည်းမပဲနယ်ကုန်းတို့အခြေဆိုင်ပေါ်ဟိုအေးခဏခဏအားကြီးညောင်လေးမင်းခရံတဲ့ကိုတိထဲလက်နက်ကြီးတုံးတွေပြစ်နေတဲ့ကိုအမှတ်3000ကျားခွန်ခြေတန်တက်ရင်ပေါ့သူကပဲနယ်ကုန်းမှာအခြေဆိုင်ရမှာသူကအထိုင်တက်ရင်တွေပဲပေါ့အဲ့ရတဲ့လက်နက်ကြီးနဲ့ဒုံးနဲ့ဘုံကျဲလို့မှခလေးသုံးဦးထိခိုက်ဒဏ်ရာရအောင်မယ်။တနက်ကွန်ကြည့်ရတယ်ဟိုဒုံးနဲ့သူကဘုံလက်ကျဲတာဘုံတိလက်ကျဲတာပေါ့။အခုလောဆယ်ကြီးကြီးပြီးတော့ဒုက္ခရောက်နေတဲ့အချိန်မှာမှရလူတွေကဒုက္ခရောက်နေတဲ့အချိန်သွားတယ်လာတယ်တံပြီးစားစားမရှိဒုက္ခရောက်နေတဲ့အချိန်ကိုအလူရှင်လေးတွေကိုမြို့ကိုပြီးတော့ထိုင်ဆောက်စားမဲ့အချိန်မှာသူကအဲစစ်ကောင်စီကခဏခဏလက်နက်ကြီးနဲ့တစ်ခဲနေတော့ထိနေလူတွေအထိဘဲမှရသွားလူလာလို့မရစားစရာလည်းမရှိဒုက္ခတွေတော့အများကြီးရောက်နေအောင်မယ်
။စတင်မာလာ28ရက်နေ့ကKNU ရဲ့သတင်းထုတ်ပြန်ချက်အရကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာခရိုင်ခုနှစ်ခုတည်းကမြို့နယ်28မြို့နယ်ရှိပြီးအဲ့ဒီထဲကမြို့နယ်20မှာရေဘေးတံကိုခန်းစားနေရကြောင်းအခုညောင်လေးပင်ခရိုင်မှာတော့ရေဘေးသင့်ပြီးသူ3000ကျော်ရှိတယ်ဆိုပြီးထုတ်ပြန်ထားပါဗျ။အဲ့ဒီဒေသမှာအင်ဂျင်12900ကျော်ရေကြီးမှုကြောင့်ပျက်စီးခဲ့ရပြီးကြီးရွာပေါင်း180ကျော်ရေကြီးရေရှမ်းမှုကိုခန်းစားခဲ့ရတယ်လို့လည်းဆိုပါတယ်။ဒေသခံတွေကတော့ရေဘေးကောစစ်ဘေးပါကြုံနေရတယ်ဆိုပြီးအခုလိုပြောပါတယ်
။ဟုတ်ရွှေရှင်သင်းနဲ့မုံမြင့်နယ်ပေါ်ကျွန်တော်တောက်ကြီးသင်းနယ်မှာရေဘေးသင့်ရအကုန်လုံးတော့ခန်းစားနေရရှိမှာဥမာပြန်ပြီးတော့နလန်ရုံထမ်းမှုပဲမှန်းနေစိတ်ရေလေးနည်းနည်းလေးကြားနေချိန်မှရှိသေးရအခုကထပ်ပြီးတော့လက်နဲ့ချင်းပြစ်တဲ့တော့ရေဘေးကောစစ်ဘေးကောကျွန်တော်တော့ခန်းစားနေရတာပေါ့
။အဲ့ဒီဒေသမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အရက်သားပြည်သူတွေမကြာခဏထိခိုက်ဒေဆုံးတာတွေအိုးအိမ်တွေစာတင်ကြောင်းတွေပျက်စီးတာတွေလည်းရှိနေပါတယ်ရှင်။